မြောက်ကိုရီးယားကတင်းလာနေမနဲ့အစောပိုင်းကတိုင်းပြည်အရှေ့ဘက်ကန်ဂျီကန်နေနောက်ထပ်ပဲထင်းတပ်ဒုံးကျည်ကိုစမ်းသပ်ပြစ်လွတ်လိုက်ပါတယ်။ဒီစမ်းသပ်ပြစ်လွတ်မှုကိုအရှေ့ဘက်ကန်ဂျီဝန်ဆွန်မြို့ကနေပြစ်လွတ်ခဲ့ခြင်းဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်အရာရှိတွေကပြောတာကိုကိုကာဘီတောင်ကိုရီးယားရဟတ်တင်းဌာနကပြောပါတယ်။ဂျပန်နိုင်ငံကဂျူရိုတင်းဌာနနဲ့အမေရိကန်ပစိဖိတ်ဒေသကုကဲရေးဌာနတို့ကလည်းဒီစမ်းသပ်ပြစ်လွတ်မှုကိုအတည်ပြုပြောဆိုပါတယ်။အခုပြစ်လွတ်လိုက်တဲ့အရာဟာဒုံးကျည်ဟုတ်မဟုတ်ဆိုတာကိုတော့ယုံဟပ်တင်းဌာနကရောတောင်ကိုရီးယားစစ်တပ်ကပါခံခံမှမှအတည်ပြုခြင်းမပြုသေးပါဘူး။ဒါပေမဲ့ဂျပန်ပိုင်နယ်ထဲကြာရောက်ခဲ့တဲ့အဲ့ဒီအရာဝတ္ထုဟာဘလို့အမျိုးအစားပဲဖြစ်ဖြစ်ပျက်စီးမှုမရှိခဲ့ဘူးလို့ဂျပန်နိုင်ငံကပြောပါတယ်။ဒါဟာသတင်းပတ်တစ်ပတ်အတွင်းမြောက်ကိုရီးယားကဒုတိယအကြိမ်မြောက်ဒုံးကျည်စမ်းသပ်ပြစ်လွတ်ခြင်းလည်းဖြစ်ပါတယ်။မြောက်ကိုရီးယားဟာနျူကလ িয়ার ထိပ်ဖူးတင်ဆောင်ပြီးအမေရိကတိုက်ကိုရောက်နိုင်တဲ့ဒုံးကျည်ကိုစမ်းသပ်နေတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီရင်မှန်းချက်ပြည်မီရေးအတွက်ဘလောက်ထိခီးရောက်နေပြီလဲဆိုတာကိုတော့သိရှိဖို့အမြဲတမ်းခက်ခဲနေပါတယ်။